Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VO American တန်းရဲ့2024ခုနှစ်ဒီဇင်ဘာလ22ရက်စနေနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုစီစဉ်ပထမပိုင်း나이ဝက်ကိုဗီဒီယိုကနေ line 2 meter 25 30နဲ့40တို့ကနေဖမ်းယူနားဆင်နေပါတယ်တနိုင်လုံးစာစီစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း internet စာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ซีเรียသဘုံကောင်းဆောင်ကိုဖမ်းဆီးနိုင်ဖို့ဒေါ်လာ10တန်းစုကြည့်ထုတ်ထားတာကိုပဲဖြတ်ကြောင်းအမေရိကန်ကကြေညာပါတယ်ယူကရိန်းနိုင်ငံမြို့တော်ခီးဖ်မှာရုရှားရဲ့ပယ်ထင်းတဲ့ဒုံးကျည်တွေနဲ့ပြစ်ခတ်ခံရပြီးလူတို့ဦးသေဆုံးပြီးနိုင်ငံသားတန်ယုံတချို့နဲ့တပ်ကတော်တခုထိခိုက်ပျက်စီးသွားပါတယ်အမေရိကန်ပြည်တော်စုယူတာပြည်နယ်ရောက်ကယန်းရွှေ့ပြောင်းမိသားစုဝင်5ဦးသေဆုံးပြီးတဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တာဟာဖခင်ဖြစ်သူရဲ့လက်ချက်လို့ရဲကယူဆထားပါတယ
်အဲဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူမင်းတန်ရဲ့ဖလန်းမျိုးမှာစစ်ကောင်စီရဲ့တပ်စခန်းတွေပြင်လက်နက်တွေကိုလည်းတင်းယူထားနိုင်ပြီလို့ချင်းကျင်တော်အဖွဲ့ကထုတ်ပြန်တာ MNDA ကိုကန်တပ်ဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီကိုယ်စားလှယ်တွေလာမဲ့ဇန်နဝါရီလ15ရက်နေ့မှာထပ်မံတွေ့ဆုံဖို့ရှိနေတာနဲ့ကမ္ဘာမီဒီယာတွေမှာပြောနေရင်းနေကြတဲ့မြမအကြောင်းတွေကိုလည်းတင်ဆက်ပေးတော့ပါမယ်။ဒါအပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍအတူတဆုံးလဲအမေရိကန်တခွင်သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။ခွင့်ဆုံးတော့ကမ္ဘာနဲ့မြမနောက်ဆုံးရသတင်းတွေကိုကိုငင်းချမ်းကြီးကပြောပြပေးပါပါခင်ဗျာ။
အမေရိကန်ပြည်ထောင်စုအစိုးရသုံးစိတ်အသစ်တွေသဘောတူညီချက်တရက်ကိုဝါရှင်တန်စံတော်ချိန်တောက်ချာနေညနေပိုင်းမှာအမေရိကန်အောက်လွှတ်တော်မှမဲခွဲဆုံးဖြတ်ရပါအောင်မြင်သွားတဲ့အတွက်အစိုးရရန်နေရာတစ်စိတ်တစ်ပိုင်းရပ်တန့်သွားနိုင်မယ့်အနေအထားအနေရှောင်ရှားနိုင်ခဲ့ပါတယ်တောက်ချာညတကောင်ရံအချိန်ကျော်တဲ့အထိသဘောတူညီမှုမရခဲ့ရင်ပြည်ထောင်စုအစိုးရလုပ်ငန်းတချို့ရပ်တန့်သွားမယ့်အရေးကြုံခဲ့တာပါဒါဟာခရစ်စမတ်အားလာရဲ့ကာလကိုလည်းနှောက်ယှက်ဖြစ်စေမှာဖြစ်ပါတယ်ထလတော်အနေနဲ့အခုအမေရိကန်စံတော်ချိန်ညတကောင်မတိုင်ခင်အထိဒီဥပဒေကြမ်းကိုအတီးပြုတ်မပြုတ်ဆုံးဖြတ်ဖို့အချိန်ရမှာဖြစ်ပါတယ်။တောက်ချာညတကောင်ရဲ့အချိန်ကျော်တဲ့အထိသဘောတူညီမှုမရခဲ့ရင်ပြည်တော်စုအစိုးရလုပ်ငန်းတချို့ရပ်တန့်မှာဖြစ်သလိုဒါဟာခရစ်မတ်အားလိုက်ရဲ့ကာလကိုနှောက်ယှက်ဖြစ်စေမှာဖြစ်ပါတယ်။ဒါပေမဲ့အောက်လတော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကတော့ကျွန်တော်တို့အနေနဲ့အစိုးရရန်နေရာရပ်တန့်သွားစေမှာမဟုတ်ဘူးလို့ပြောထားပါတယ်ခင်ဗျာ။ကူလာဝိုင်းဆိုပိုင်းမှာဆီးရီးယားမှာသမရဘာရှာအယ်အာဆက်ကိုဖျောက်ချခဲ့တဲ့ဆီးရီးယားသဘုံခေါင်းဆောင်အပေါ်အရင်ကဖမ်းဆီးနိုင်မှုထုတ်ပြန်ထားတဲ့စုချင်းငွေဒေါ်လာ10သန်းကိုပယ်ဖျက်လိုက်တယ်လို့အမေရိကန်အစိုးရကတောက်ချာနေမှာကြေညာပါတယ်။တချိန်ကအယ်ဂိုင်ရာနဲ့မဟာမိတ်ဖြစ်ခဲ့ဘူးတဲ့အစ္စလာမစ်လက်နက်ကိုင်အဖွဲ့ဟာရတ်တီဟာအရှမ်ခေါင်းဆောင်အာမက်အယ်ရှာဟာအရှေ့လေပိုင်းဆိုင်ရာအမေရိကန်တန်မတ်ဘာဘရာလီဖ်နဲ့ဒမတ်စကတ်မြို့တော်မှာတွေ့ဆုံပြီးနောက်ဒီကြေညာချက်ထုတ်ပြန်ခဲ့တာပါ HTS အဖွဲ့ကိုပြည်ပအကြမ်းဖက်အဖွဲ့အစည်းဖြစ်အမေရိကန်ကသတ်မှတ်ထားစေဖြစ်ပါတယ်ဒီလိုသတ်မှတ်မှုကြောင့်ထားရှိတဲ့ပိတ်ဆို့အရေးယူမှုတွေကိုတော့ဖြေလျှော့ပေးမလားဆိုတာကိုလီဖ်ကမပြောပါဘူးဒါပေမဲ့အယ်အရှာဟာအကြမ်းဖက်ဝါဒကိုဆွန့်လွတ်ဖို့ဂရုပြုထားပြီးဒါကြောင့်သူ့ကိုဖမ်းဆီးနိုင်မှုချီးမြှင့်မယ်လို့ထုတ်ပြန်ထားတဲ့စုချေးကိုတော့ရုတ်သိမ်းလိုက်တယ်လို့သူကသတင်းတောက်တွေကိုပြောပါတယ်အမေရိကန်ရဲ့ဒေသတွင်းမှာရှိတဲ့မိဖက်တွေကိုချင်းချောက်မဲ့အကြမ်းဖက်လုပ်ရက်တွေကိုစီးရီးယားပြည်တွင်းနဲ့ပြည်ပမှာပြုလုပ်နိုင်ဖို့အရေးကြီးတဲ့လိုအပ်ချက်တွေကိုဆွေးနွေးခဲ့တယ်လို့ Leaf ကပြောပါတယ်။အယ်ရှာရာကလူနည်းစုတွေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးမှာဖြစ်ကြောင်းထုတ်ပေါ်ပြောကြားခဲ့တာကိုအမေရိကန်တာဝန်ရှိသူတွေကကြိုဆိုခဲ့ကြပေမဲ့ရေရှည်လှုပ်ဆောင်နိုင်မှုပေါ်တန်တရားရှိနေစေလို့ဆိုပါတယ်ခင်ဗျာ။အစ္စရေးသိမ့်ပိုက်ထားတဲ့ဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသကမာဒာမြို့မှာအစ္စရေးအခြေချနေထိုင်သူတွေကမွတ်စလင်ပလီဝတ်ကျောင်းတစ်ခုကိုမီးရှို့ဖျက်ဆီးကာနိုင်ငံတွေပေါ်မှာဖျန်းစစ်တွေနဲ့အာရတ်တွေသိမ်းဆုံးပါစေဆိုတဲ့စာသားပါဝင်ချင်းချောက်စာတွေရေးခဲ့ကြောင်းပါလက်စတိုင်းဒေသခံတွေကတောက်ကြနေမှာပြောပါတယ်အခင်းဖြစ်ပွားရနေရာမှာရိုက်ကူးထားတဲ့လုံခြုံရေးရုပ်သံမှတ်တမ်းထဲမှာမျက်နှာပေါင်းဆွတ်ထားတဲ့လူတူကပလီနိုင်ငံတွေပေါ်မှာဆီးတွေပက်ပြန်းနေတာကိုတွေ့မြင်ရပါတယ်မာဒာချေးရွာကောင်စီအကြီးအကဲကတော့အခြေချနေထိုင်သူများအုပ်စုအဖွဲ့တွေဟာဒီလိုတိုက်ခိုက်မှုတွေကိုစင်စစ်မပြတ်နဲ့စနစ်တကျကျူးလွန်နေတယ်လို့ဆိုပါတယ်။အစ္စရေးရဲတပ်ဖွဲ့နဲ့အစ္စရေးလုံခြုံရေးအေဂျင်စီရှင်းပတ်လုံခြုံရေးအဖွဲ့ကတော့ဒီဖြစ်ရပ်ဟာအလွန်ဆိုးရွားတယ်လို့ရှုမြင်ပြီးတော့ကျူးလွန်သူတွေကိုပြင်းပြင်းထန်ထန်တရားစီရင်မှုပြပြတ်သားသားဆောင်ရွက်သွားမယ်လို့ပူရဲကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်တောက်ကြနေမနက် VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာယူကရိန်းနိုင်ငံမြို့တော် Kiev မှာတောက်ကြနေမနေ့အစောပိုင်းကရုရှားကပယ်ထိန်တုံးကျည်အများပြားဖိခတ်ခဲ့ပြီးအနည်းဆုံးလူတဦးသေဆုံးကနိုင်ငံသားတန်ယုံ6ခုနဲ့မြို့တော်ရဲ့အလယ်ဘူကတပ်တွေတစ်ခုပျက်စီးသွားတယ်လို့ယူကရိန်းနိုင်ငံရေးဌာနကပြောပါတယ်။တုံးကျည်တိုက်ခိုက်မှုကြောင့် Albania, Argentina, Palestine, မြောက် Macedonia, Portugal နဲ့ Montenegro နိုင်ငံတွေရဲ့တန်ယုံအဆောက်အအုံထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ Kiev ကိုဥတီပစ်ခဲ့တဲ့ Iskander Tado ပစ်ပယ်ထိန်တုံးကျည်5ဆင်းကိုယူကရိန်းလေတပ်ကကြားဖြတ်ဟန်တာခဲ့ပေမဲ့ဒုံးကျည်အပျက်စီးတွေပြုတ်ကျမှုကြောင့်ရက်ွက်သုံးခုမှာတော့အပျက်စီးနဲ့မီးလောင်မှုတွေဖြစ်ပွားခဲ့တယ်လို့ယူကရိန်းလေတပ်က Telegram လူမှုမီဒီယာမှာထုတ်ပြန်ပါတယ်။ယူကရိန်းတောင်ပိုင်းကစစ်ကမ်းမြို့ခါဆွန်မှာလည်းရုရှားရဲ့တိုက်ခိုက်မှုတွေခံခဲ့ရပြီးအနည်းဆုံးလူတဦးသေဆုံးကလူခဏဦးဒဏ်ရာရခဲ့ကြောင်းဒေသအာဏာပိုင်တွေကပြောပါတယ်။ရုရှားဘက်ကတော့ယူကရိန်းက American လို့လက်နက်တွေနဲ့ရုရှားမြေပေါ်တိုက်ခိုက်မှုတွေလုပ်ခဲ့တာပေါ့။လက်တုံပြန်တဲ့အနေနဲ့ဒုံးကျည်တိုက်ခိုက်မှုတွေလှုပ်ဆောင်လာလို့ပြောပါရမယ်။ယူတာပြည်နယ်မှာမိခင်နဲ့ကလေးသုံးဦးနေမှာတပ်ဖြတ်ခံရတဲ့မိသားစုဟာမြန်မာနိုင်ငံကနေအကြမ်းဖက်မှုတွေကနေထွက်ပြေးပြီးအမေရိကန်ကိုဒုက္ခသည်ဖြစ်ပြောင်းရွှေ့အခြေချလာသူတွေဖြစ်ကြောင်းဆွေမျိုးတွေကိုကူကပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်။ Salt Lake City စင်ကြင်ဘုံက Westville Valley မြို့ကနေအတွင်းမှာခင်မွန်းဖြစ်သူကဇနီးနဲ့ကလေးသုံးယောက်ကိုတနက်နေ့ပြစ်တက်ခဲ့ပြီးကိုယ်တိုင်လည်းအဆုံးစီရင်သွားပွဲရှိကြောင်းရဲကဗုံးတုံးနေမှာထုတ်ပြန်ပါတယ်အသက်18နှစ်အရွယ်ယောက်ျားလေးကလေးတူကတော့နေအတွင်းမှာအသက်ရှင်လျက်ဥကောင်းသနတ်တန်ရနဲ့တွေ့ရှိရပြီးစွန့်ရင်ရတဲ့အခြေအနေဖြစ်တယ်လို့စကားပြောလို့မရသေးဘူးလို့ဆိုပါတယ်ဘာကြောင့်ဒီလိုလုပ်ရတဲ့ဆိုတဲ့အကြောင်းရင်းကိုတော့မသိသေးဘူးပြောပါတယ်မိသားစုတွေမှာအရင်ကအိမ်တွင်းအကြမ်းဖက်မှုဒါမှမဟုတ်တခြားဖြစ်ရတဲ့သတင်းပို့တိုင်ကြားတာမျိုးမရှိဘူးလို့လည်းရဲကပြောပါတယ်ပြစ်ခတ်မှုဟာပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဖြစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကယုံကြည်ထားပါတယ်ဒီမိသားစုဟာ KND လူမျိုးတွေဖြစ်ပြီးတော့ထိုင်းနိုင်ငံဒုက္ခသည်စခန်းတစ်ခုကနေလွန်ခဲ့တဲ့10နှစ်လောက်ကပြောင်းရွှေ့အခြေချလာသူတွေဖြစ်တယ်လို့ဆွေမျိုးတွေကပြောပါတယ်ခင်ဗျာ2014ခုနှစ်တုန်းကအိန္ဒိယသမုတ်တရာတောင်ပိုင်းမှာပြတ်ကျခဲ့တယ်လို့ယူဆရတဲ့ MH370 လေယာဉ်ရှာဖွေသတ္တန်းတိုးဘုတ်ကိုမလေးရှားအစိုးရကလက်ခံမှုမူအဖြစ်သဘောတူညီခဲ့ကြောင်းမလေးရှားပို့ဆောင်ရေးဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ် American Company တစ်ခုရဲ့ဒုတိယအကြိမ်အစိုးပြုချက်ထံမှာလေယာဉ်မတွေ့ရင်ဝန်ဆောင်ကမပေးရဆိုတဲ့သတ်မှတ်ချက်နဲ့ကန့်လန့်ထားတာပါအိန္ဒိယသမုတ်တရာတွေကစတူယမ်မိုင်9800ကျယ်ဝန်းတဲ့နေရာတစ်ခုမှာ Ocean Infinity Company ကရှာဖွေဖို့ကိုမလေးရှားအစိုးရဝန်ကြီးဖွဲ့ကအရင်ဘက်ကအကြမ်းဖျင်းသဘောတူခဲ့တယ်လို့ဆိုပါတယ်2018ခုနှစ်တုန်းကတော့ဒီလေယာဉ်ရှာဖွေလှုပ်ဆောင်နေတဲ့အဲ့ဒီကုမ္ပဏီရဲ့ကန့်လန့်ချက်ထက်မှာပျောက်သွားခဲ့တဲ့ MH370 ရဲ့ထင်ရှားတဲ့အပျက်စီးတွေတွေ့ရှိမှသာမလေးရှားအစိုးရကဒေါ်လာတန်း900ပေးချေရမှာဖြစ်ပါတယ်အပိသက်သဘောတူညီချက်ကို2025ခုနှစ်အစောပိုင်းမှာအဆုံးသတ်နိုင်မယ်လို့ပြောပါတယ်။ Boring 777 မျိုးစားမလေးရှားလေကြောင်းလေယာဉ်ဟာ2014ခုနှစ်မတ်လ8ရက်နေ့တုန်းကလူပေါင်း239ဦးကိုတင်ဆောင်ကကွာလာလမ်ပူမြို့တော်ကနေဘေကျင်းကိုထွက်ခွာပြီးမကြခင်ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုရင်းချမ်းကြီးပြောပြပေးကြတာပါဒီကနေ့မနက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာသတင်းတစ်ပုဒ်နဲ့စပြီးတော့တင်ဆက်ချင်ပါတယ်ချင်းပြည်နယ်မင်းတပ်နဲ့ဖလားမျိုးကချင်းကြီးတော်စစ်စင်ရေးမှာစစ်ကောင်စီရဲ့တပ်စခန်းတွေပြင်လက်နက်တွေကိုလည်းတင်ယူထားနိုင်ပြီလို့ချင်းကြီးတော်အဖွဲ့ကထုတ်ပြန်ပါတယ်ဒါပြင်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ချအညံ့ခံတာလည်းရှိခဲ့တယ်လို့ပြောပါတယ်မင်းတပ်နဲ့ဖလားမှာကျန်ရှိနေသေးတဲ့စားကားစားတပ်စခန်းတွေကိုအပိသက်သိမ်းပိုက်နိုင်မှုချင်းကြီးတော်ဘက်ကလှုံ့ဆော်နေတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမတင်ကြီးထိုက်ပြောပြပေးပါလိမ့်မယ
်ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးချင်းညီနောင်စစ်စင်ရေးတည့်ရစတင်လိုက်ပြီးချင်းညီနောင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်လာတာပါတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတဲ့ကြားကတပ်စခန်းတော်တော်များများကိုသိမ်းယူနိုင်ခဲ့တယ်လို့ချင်းညီနောင်အဖွဲ့ကဒီဇင်ဘာလ20ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ် ချင်းညီနောင်ပြောခွင့်ရဆလာယောမန်ကတိုက်ပွဲအတွင်းလေကြောင်းတိုက်ခိုက်မှုတွေနေ့စဉ်ဆိုသလိုရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းမှာပဲ VOA ကိုဖြေကြားထားပါတယ်
လေကြောင်းတိုက်ခိုက်မှုတွေကတော့ကျွန်တော်တို့ဒီမျိုးသိန်းစစ်စင်ကြီးစတင်တဲ့နိုဝင်ဘာ9ရက်နေ့ကြရပဲနေ့စဉ်ညီပါပါပဲဒလကြောကြောတည်းမပြတ်လို့ပဲပြောရမှာပဲလေကြောင်းတိုက်ခိုက်မှုတော့တောက်လျှောက်ရှိပါတယ်ခင်ဗျမျိုးဒီစိတ်ကောင်းစီကင်းစင်တယ်လို့မျိုးကိုအလုံးစုံဟိုထိန်းချုပ်နိုင်တာမျိုးမဟုတ်သေးပါဘူးခင်ဗျ
မင်းတဲ့မြို့ပေါ်မှာစစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေတက်ဆွဲထားတဲ့ဆန်မင်းသီရိဇေဒီဂုံဝန်တန်းအင်ယာလိုင်ကန်ဆန်ပြရက်ကွက်ခရိုင်ဆောက်လုပ်ရေးဝင်တာဝါထိုင်ဂုံဟိုတယ်မင်းတက်မြလေးပွင့်ဇေဒီဂုံလေးမိုင်ဂုံတို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မင်းတက်ခရိုင်မြို့နယ်ရဲတပ်ဖွဲ့ဝင်ကစစ်ကောင်စီရဲတပ်ဖွဲ့ဝင်နဲ့ရဲတပ်ဖွဲ့ဝင်ပေါင်း123ဦးအပါအဝင်သူတို့ရဲ့မိသားစုဝင်တွေဟာဒီဇင်ဘာလ15ရက်နေ့မှာလက်နက်ချအညံ့ခံခဲ့ကြတယ်လို့ပြောပါတယ်။ဖလန်းမျိုးသိန်းစစ်စင်ရေးမှာဖလန်းခရိုင်ရဲတပ်ဖွဲ့ယုံဖလန်းမျိုးနယ်ရဲတပ်ဖွဲ့ယုံစောက်လုံရေးယုံအထွေထွေအုပ်ချုပ်ရေးယုံနဲ့စေယုံကုန်နေရာတွေကိုတိုက်ခိုက်သိမ်းပိုက်နှံခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ရဲတပ်ဖွဲ့ဝင်45ဦးကတော့လက်နက်ခဲယမ်းတွေနဲ့အတူနိုဝင်ဘာလ7ရက်နေ့ကတည်းကလက်နက်ချအညံ့ခံခဲ့ကြတယ်လို့ပြောပါတယ်။မင်းတပ်နဲ့ဖလန်းမှာချင်းရှိနေသေးတဲ့စစ်ကောင်စီတပ်တွေကိုအပီးသက်သိမ်းပိုက်နိုင်ဖို့ပြင်းပြင်းထန်ထန်ဆက်လက်ပြီးထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့လည်းချင်းညီနောင်အဖွဲ့ကပြောပါတယ်။မျိုးသိန်းတိုက်ပွဲပြင်းထန်နေတာအချိန်တလကျော်ကြာလာချိန်စစ်ကောင်စီရဲ့တပ်စခန်းအများအပြားနဲ့လက်နက်ခဲယမ်းတွေအပြင်လက်နက်ချအညံ့ခံခဲ့တဲ့အင်အားအတော်များများရှိနေတဲ့အကြောင်းချင်းညီနောင်ဘက်ကဖော်ပြလာတာပါတိုက်ပွဲပြင်းထန်နေချိန်လေကြောင်းတိုက်ခိုက်မှုကဆက်ရှိနေပြီးဒေသခံတွေကတော့ထွက်ပြေးတင်းရှောင်နေကြစေပါတိုက်ပွဲနဲ့ဆက်သွယ်ရေးလမ်းကြောင်းအခက်အခဲတွေကြောင့်ဒေတာရင်းကအခြေအနေတွေကိုအသေးစိတ်မသိရသေးဘူးလို့စစ်ရှောင်နေကြတဲ့ဒေတာကန်တွေကပြောပါတယ်။စစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့ချင်း Brotherhood ချင်းညီနောင်အဖွဲ့မှ Zoomi Federal အစီအယုံချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မရာနေမြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပက်လက်နဲ့ချင်းလန်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတပ်တို့ပါဝင်ပါတယ်။ချင်းပြည်နယ်ဘက်ကစီးရီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်
။မတင်ကြီးတိုင်းပြောပြပေးကြတာပါ။ခုတစ်ဆက်တည်းမြန်မာသတင်းတပုတ်ကိုထပ်ပြီးတင်ပြပါမယ်။ MNDAA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီကိုယ်စားလှယ်တွေလာမဲ့ဇန်နဝါရီလ15ရက်နေ့မှာထပ်မံတွေ့ဆုံမှုရှိတယ်လို့ MNDAA နဲ့ဤဆက်သူကဗီဒီယိုပြောပါတယ်။ဒီဇင်ဘာလ15ရက်နေ့ကတွေ့ခဲ့တဲ့ဆွေးနွေးပွဲမှာတော့နှစ်ဖက်ကိုယ်စားလှယ်တွေကြားသဘောတူညီမှုတစုံတရာမရခဲ့ပဲနဲ့အခုဒုတိယကျင်းဆွေးနွေးပွဲမှာတော့ MNDAA တင်ထားတဲ့လာရှုမျိုးကနေကိုကန့်တက်တွေပြန်လည်ဆုတ်ခွာရေးနေဆက်ကုံတွေစတဲ့အချက်တွေဆွေးနွေးနိုင်ချေရှိပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးတင်ပြထားပါတယ်
။လာရှုမျိုးကိုတင်ပိုက်ထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီကြားမှာတရုတ်စစ်စင်ပေးမှုနဲ့ယူနယ်ပညာရေးကကုမင်မျိုးမှာဒီဇင်ဘာလ15ရက်နေ့ကတွေ့ဆုံကြတဲ့အချိန်အခုလိုနောက်တစ်ချိန်ထပ်တွေ့ဖို့အတွက်ရထားဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာ15ဆွေးနွေးပွဲကိုတော့တရုတ်ကိုယ်စားလှယ်တချို့လည်းပါဝင်တက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကအမည်မဖော်လိုတဲ့ MNDAA နဲ့နှီးဆက်သူသတင်းရင်းမျက်စိက VOA သိထားရတဲ့လောက်ကတော့စစ်ကောင်စီဘက်ကအမှတ်တစစ်စင်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကဦးဆောင်ဆွေးနွေးခဲ့ပြီးကိုကန့်အဖွဲ့ဘက်မှာတော့ဖုန်တာရွှင်ရဲ့သားဖြစ်သူနိုင်ငံခြားဆက်ဆံရေးဌာနအကြီးအမှုဖုန်ခွင်းကဦးဆောင်ဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဆွေးနွေးမှုအခြေအနေအသေးစိတ်ကိုတော့မသိရသေးပါဘူး။ဒါပေမဲ့လို့ဒီဆွေးနွေးပွဲမှာ MNDAA တင်ထားတဲ့လာရှိုးမျိုးကိုအရင်ပုံစံတိုင်းထားရှိဖို့ကိုကန့်တက်တွေပြန်လည်ဆုတ်ခွာနေရချရင်းနဲ့နေဆက်ကုံတွေရေးပြန်ဖွင့်လည်နိုင်ရေးစီဝါရေးပြန်လည်ထူထောင်ဖို့စတာတွေကိုဆွေးနွေးဖို့အတွက်တရုတ်ကိုယ်စားလှယ်တွေကစီစဉ်ထားရခဲ့တာရှိပေမဲ့လက်တွေ့မှာတိကျတဲ့ရလက်ထွက်ပေါ်မလာခဲ့ပါဘူး။ဒီဆွေးနွေးနဲ့ပတ်သက်ပြီးသိရအောင်လို့စစ်ကောင်စီကိုအချိန်ချင်းဗီဒီယိုကဆက်သွယ်ခဲ့ပေမဲ့လို့လည်းဆက်သွယ်လို့မရသေးပါဘူး။နောက်တစ်ခါဆွေးနွေးပွဲမှာပထမတစ်ချိန်ကလိုပဲတရုတ်စီစဉ်ပေးထားတဲ့ခေါင်းစဉ်အတိုင်းဆက်ပြီးတော့ဆွေးနွေးမလားခေါင်းစဉ်အစ်စ်နဲ့ဆွေးနွေးသွားမလားဆိုတာကိုလည်းမသိရသေးပါဘူးဒီဇင်ဘာ15ကုမင်ဆွေးနွေးပွဲအပေါ်မှာနိုင်ငံရေးစီရေးလေ့လာသူတဦးကတော့သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ကြည့်ရတာကတော့တရုတ်ဘက်ကမဖြစ်ဖြစ်အောင်ကြိုးစားနေတယ်ကြောင်းစိတ်လုံးနေကုန်ရတယ်တို့ထက်ကလာပြီးပြရလဲပါနေတာပေါ့ဗျာဒါပေမဲ့လူနှစ်ဖက်ရဲ့သဘောထားအမိထားရတိကျဒါဒီကူတရုတ်ကတိတိချာချီလေးဝင်ရတယ်ဒီလိုင်းနဲ့ပြည်ကြည့်ချောင်းပေါ်နေမှာ ကိုကံရဲ့အချိန်မီရရရကိုကံကအယူအဆဆုံးဖွဲ့ဖြစ်နေတာတော့မှသူရဲ့ဒီကူလေးလေးမမပါဝင်လာကိုင်းစွဲထားရလို့ကျွန်တော်သုံးသပ်တယ်။ဆိုတော့တစ်ဖက်ကစစ်ကောင်စီကတော့ထုံးစံတိုင်တဲ့အားကိုနဲ့စစ်ကြီးဝင်လုံးရသမြအပေါ်စီးယူခြင်းလုံးဖြစ်ပေါ်ရတာ။ဒီတော့ပြည်ပြည်မီးဆက်သေးဘူးလို့ဆိုရမယ်။နေစက်ကုန်တွေပြန်ပွင့်နိုင်မှုလောက်ကိုပဲအတော်ကြိုးစားမယ်ပုံရှိပါတယ်။တတိယကလည်းဒီဝါနီကစက်အချိန်မီမနဲ့ပို့ပြီးတော့နီးဆက်လာခြင်းတော့ရှိုးရအကောင်းကြီးကျွန်တော်လေး
ပြည်ရင်းစည်ရေးပြည်ပခါကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလာတယ်လို့ MNDAA ကပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုတွေးဆဖို့ဖြစ်လာတာပါဒီဇင်ဘာလ3ကထုတ်ပြန်တဲ့ MNDAA ရဲ့ကြေညာချက်မှာဒီဇင်ဘာ3ရက်နေ့ကစပြီးတော့သူတို့ဘက်ကထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆက်မှုအောက်မှာလာရှိုးအပါဝင်သက်ဆိုင်ရာကိစ္စတွေကိုတွေးဆဆွေးနွေးဖြည့်ရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းပြောဆိုထုတ်ပြန်ထားတာပါဒါပြင်မြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်နဲ့မြေပြင်ထိုးစစ်တွေကိုရပ်ဆိုင်းပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့ကိုလိုလားပေမဲ့လည်းကိုခုခံကာကွယ်ခွင့်ကိုတော့အရင်တိုင်းဆက်ပြီးဆွဲကင်ချမယ်လို့ MNDAA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းရခိုင်တပ်တော် AA TNLA တအောင်တပ်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့သတင်းတွေထွက်တာရှိပေမဲ့လည်းကြားကိုသိကြအတိမပြုနိုင်သေးပါဘူး။ဒီဆွေးနွေးပွဲဖြစ်မလာခင်တရုတ်ဘက်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ရခိုင်တပ်တော် AA နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့နောက် TNLA အဖွဲ့နဲ့ကတော့ဒီဇင်ဘာ10ရက်နေ့ကချင် KIA အဖွဲ့နဲ့ဒီဇင်ဘာ17ရက်နေ့တွေမှာတွေ့ဆုံခဲ့တာရှိသလိုမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝါအဖွဲ့နဲ့တော့ဒီဇင်ဘာ3ရက်နေ့ကတွေ့ဆုံတာတွေရှိခဲ့ပါတယ်။စီးရင်နဲ့ကုံသွယ်ရေးမှာအချက်ချာကြတဲ့လာရှိုးမျိုးကိုတိမ့်ပိုက်အုပ်ချုပ်နေတဲ့ကိုကန် MNDAA အဖွဲ့အပေါ်တရုတ်ရဲ့ဖိအားတွေရှိနေချိန်မှာအခုလိုတရုတ်နိုင်ငံမှာစစ်တပ်နဲ့ MNDAA ကိုယ်စားလှယ်တွေတွေ့ဆုံကြမှာပါတရုတ်ရဲ့စီးပွားရေးအကျိုးစီးပွားအများပြားရှိနေတဲ့လာရှိုးမြို့ကို MNDAA ကသိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကအဆက်မပြတ်လေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးထိခိုက်မှုတွေရှိနေတဲ့အချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်နိုင်ဖို့လာရှိုးကိုသိမ်းထားတဲ့ကိုကန့်တပ်တွေအပေါ်မှာဖိအားပေးတာတွေလည်းရှိခဲ့တယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါရဲ့ရှင
်။မကင်ပြူထွေးပြောပြပေးခဲ့တာပါ။ခုတော့ကမ္ဘာမီဒီယာတွေထဲမှာမြန်မာအကြောင်းဘာတွေပြောနေတယ်လဲကြည့်အောင်ပါ။ကမ္ဘာမီဒီယာမှာမြန်မာပြည်အကြောင်းဘာတွေပြောနေကြသလဲရေးနေကြသလဲဆိုတာကိုမူရင်းသုံးနှုတ်နဲ့မူရင်းအပေါ်မှာပြည့်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာနိုင်ငံမှာတရုတ်ဝင်ဆွဲလာမဲ့အကြောင်းနဲ့ NUG ယာယီသမ္မတကပြည်တွင်းနိုင်ငံရေးကိုပုံမဦးစားပေးဖို့ပြောလာတဲ့အကြောင်းတွေဖြစ်ပါတယ်ခင်ဗျာဒီထဲမှာပထမဆုံးပြောပြလိုတဲ့အကြောင်းအရာကတော့ China edges closer to intervention in Myanmarမြန်မာနိုင်ငံတွင်တရုတ်ဝင်ရောက်ဆွတ်ဖက်တော့မဲ့အခြေအနေဆွဲခေါင်းစဉ်နဲ့ Owen Graham ရဲ့သုံးသပ်ချက်ဖြစ်ပါတယ်။ espistrategist.org.au မှာဖတ်ရအောင်ညာ။အပြည်တွင်းစစ်မှာတရုတ်ဝင်ရောက်ဆွတ်ဖက်မဲ့ကိစ္စဟာအများထင်တဲ့ပုံပြီးဖြစ်လာနိုင်တဲ့အခြေအနေရှိနေပြီ။တရုတ်ဩဇာချက်ထွင်ရေးဟာတောင်တုပ်ပင်လယ်နဲ့တိုင်ဝမ်မှာသာအဓိကဖြစ်နေတယ်လို့သုံးသပ်သူတွေအများပြားယူဆနေခြင်းစစ်တောင်အရှအတွင်ကုန်တွေကတရုတ်ခြေလှမ်းလှမ်းလာနေတာဖြစ်တဲ့တရုတ်ကမြန်မာနဲ့ပူးတွဲလုပ်နေတဲ့ကော်မတီဖွဲ့ဖို့အဆိုပြုတဲ့ဘယ်ပုံဘယ်နည်းနဲ့ဖွဲ့လာမယ်အစည်းအဝေးကိုမသိရသေးပေမဲ့ပြည်တွင်းစစ်မှာပူပြီးကြည်ရပြန့်ပြန့်ပါဝင်ပတ်ဆက်လာမယ်အန္တရာယ်ရှိနေတယ်လို့ဆိုပါတယ်တရုတ်အစိုးရကလုံခြုံရေးနဲ့ CMEC ကတရုတ်မြန်မာစစ်ပွဲဇင်းညံနေတာပါဝင်ရင်းနှီးမြှုပ်နှံမှုတွေဟာမြန်မာနိုင်ငံတွင်းမှာစည်းစာမြင်လာတဲ့အကျိုးစီးပွားတွေဖြစ်တဲ့အခုလိုတရုတ်ဆုံဖြတ်ဖြစ်လာတဲ့အကြောင်းရင်းကတော့အောက်တိုဘာ16ရက်တုန်းကမန္တလေးတရုတ်ကောင်စီဝင်ရုံးကိုတိုက်ခိုက်ခံရတဲ့ကိစ္စဖြစ်တဲ့ပြီးခဲ့တဲ့နှစ်မှာနေပြည်တော်စစ်တပ်ဟာစွန့်ဆောင်ရေးတော်တော်ကိုကျဆင်းလာပြီးအခြေခံလုံခြုံမှုတော်မှမထိန်းနိုင်တော့ဘူးဖြစ်လာတယ်။အရင်တုန်းကနှစ်ဖက်လုံးကိုခွာကစားနေရတာကအခုကတရုတ်ဟာစစ်ကောင်စီဆုံရှုံပြီးသူ့ခေါ်သဘုံတွေစိမ့်ပိုက်သွားခဲ့ရင်သူတို့အကျိုးစီးပွားထိခိုက်မှာကိုအထူးစိုးရိမ်လာတယ်တရုတ်ဖို့အိန္ဒိယသမုဒ္ဒရာကိုအတူဆုံးထပ်ပတ်ဟာမြန်မာနိုင်ငံဖြစ်တဲ့အတွက်ဒါဟာပါကစ္စတန်ကဂွာရာစိတ်ကန်တဲ့ပူတောင်အရေးကြီးတယ်လို့လည်းဆိုထားပါတယ်။အခုနိုင်ငံသဘောတူညီမှုရဖွဲ့စည်းလာမဲ့ဒီပူးတွဲလုံခြုံရေးကော်မတီအစည်းအဝေးမှာတရုတ်တို့ရဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော်ခေါ်တဲ့စစ်တပ်ကပါဝင်လာမလားသူတို့ရဲ့အကျိုးစီးပွားရှိတဲ့နယ်မြေတွေလုပ်ငန်းတွေကိုအကာအကွယ်ပေးမလားဆိုတဲ့အပြင်နေပြည်တော်အစိုးရအကြီးအကဲရဲ့လူမျိုးရေးမှာပါဝင်လာလိမ့်မယ်လို့ဆိုထားပါတယ်။သူတို့ကိုဆင်ញင်တိုက်ခိုက်နေသူတွေအပေါ်တုံ့ပြန်တိုက်ခိုက်တဲ့နေရာမှာရောတရုတ်ပါဝင်လာမှာလား ဒီလိုပါဝင်လာရင်တော့နိုင်ငံတကာရဲ့ဝေဖန်မှုကိုခံမှာဖြစ်တယ်။အင်းအပြောညံ့နေတဲ့ဒီစစ်ကောင်စီဘက်ကဝင်တိုက်လိုက်ရင်ဒီနွန်ဘွဲ့ထဲကယုံထွက်ဖို့မဖြစ်နိုင်တော့ဘူးဆိုတာကိုလည်းပဲတရုတ်ဘက်ကထက်သွင်းစဉ်းစားကောင်းစဉ်းစားနိုင်တယ်။အဲဒါပေမဲ့ချက်တစ်ဖက်မှာလည်းပဲလို့ရင်ပိုကောင်းမယ်လို့စဉ်းစားကြရတယ်ရှိနေပါသလား။အဲ့ဒီကတော့တရုတ်ဟာပြည်ပစစ်ပွဲမစင်နွှဲတာနှစ်ပေါင်းကြာခဲ့ပြီ1989နေဆက်ဖြတ်ပြီးဗီယက်နမ်နဲ့စစ်စင်နွှဲခဲ့ပြီးမှအဲ့ဒီမှာနီဗူဟာရှုံးနေမှုတွေရှိခဲ့တယ်အဲ့ဒီမတိုင်ခင်ကကိုရီးယားစစ်ပွဲမှာလည်းအပြော်ရန်တပ်တွေပုံစံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ် PLA တရုတ်စစ်တပ်ဟာအခုခါမှာခင်မီလက်နဲ့ရန်နေရာတွေစီးရင်းနီးစနစ်တွေကိုပုံမတွတ်တဲ့အောင်ဆောင်ရွက်ပြောထောင်ပြီးလေ့ကျင့်ထားပြီးမှတိုင်ဝမ်နီနာတဝိုင်းမှာစန္ဒတာလွဲလို့လက်တွေ့တိုက်ပွဲအတွေ့အကြုံမရှိသေးဘူး။ဒါမှဒီချိန်မြန်မာပြည်တွင်းမှာဝင်ရောက်ပါဝင်ပတ်သက်လိုက်ရင်ကမ္ဘာကဘယ်လိုတုံ့ပြန်လာနိုင်တယ်ဆိုတာကိုလည်းတရုတ်ကမ္ဘာရှိချင်းဖင်ကတွက်မှာဖြစ်တယ်။အဲ့လိုတွက်တဲ့အခါအမေရိကန်မှာဒေါ်နယ်ထရန့်သမ္မတဖြစ်လာရင်မြန်မာဟာတရုတ်ရဲ့ဩဇာလွှတ်မှုရနယ်မြေပဲဆိုပြီးဒွန်းရင်တိုင်းပြစ်ထားလိုက်နိုင်ပွဲရှိတယ်။မြန်မာပြည်မှာတရုတ်ဝင်ဆွတ်တာကိုအိန္ဒိယကကြိုက်မှာမဟုတ်ပေမဲ့အိန္ဒိယအဓိကထားတာကတော့တရုတ်အိန္ဒိယသူတို့နှစ်နိုင်ငံနေဆက်တည်ငြိမ်ရေးတာဖြစ်တယ်။တရက်ကျကျပြန်ပြန်ပူးစင်းရမယ်ဆိုရင်တရုတ်ဟာမြန်မာနိုင်ငံတွင်းမှာပိုအလေးထားလာတဲ့အတွက်တိုင်ဝမ်အပေါ်တင်းမှန်မှုရောပါနိုင်ခြင်းရှိရလို့နိုင်ငံကမြင်ကြလင်မလား။ဆိုတော့လေတရုတ်ကမနာထက်သွင်းစဉ်းစားနိုင်ပဲရှိပါသေးတယ်။ Overseas Chinese လို့ခေါ်တဲ့ရဝေးမြေကြားတရုတ်လူမျိုးတွေအများစုရှိတဲ့အာရှနိုင်ငံတွေကလည်းမြန်မာပြည်ထဲမှာရှိနေတဲ့သူတို့နဲ့ဘဝလူပင်နေရာချက်တုပ်တွေကိုအကောက်ွယ်ပေးတဲ့သဘောပဲလို့မြင်ကောင်းမြင်နိုင်တယ်။အာရှန်ကွတ်တန်းကလည်းဒီရေးမှာဘာမှတတ်နိုင်တာမဟုတ်ဘူးလို့ဆိုထားပါရယ်။အဲဒါပေမဲ့မြန်မာပြည်တွင်းတရုတ်ဝင်ရောက်မဲ့ကိစ္စဟာ1964 65တောင်ဗီယက်နမ်မှာခြားစားပျက်စီးလူမုန်းများနေတဲ့စစ်အစွဲကိုအမေရိကန်ကကြက်ကန်ပေးဖို့လှုပ်ခဲတာနဲ့အတိအကျမတူပေမဲ့ခက်ဆင်ဆင်ဖြစ်တယ်။ပြည်တွင်းစစ်တစ်ခုမှပါဝင်ပတ်သက်တဲ့ဆိုတာဟာအန်ဒီရဲ့စိတ်များလို့လည်းဝင်ဆွဲရတာလွယ်သလောက်ပြန်ယုံထွက်ရခက်တယ်ဆိုတာသမိုင်းကစစ်စီပြနေတယ်လို့ဆမရှင်ကရေးသားထားပါတယ်ခင်ဗျာဆမရှင် ASPI ကို Australia Strategic Policy Institute ကယူညွှန်ကြားမှုဖြစ်ပါတယ် Chinese security companies are putting boots on the ground of Myanmar it could go disastrously wrong ဒီလိုမျိုးကုမ္ပဏီတွေမြန်မာမျိုးပေါ်ခြေချလာရင် India ကြီးမားတဲ့ဖိုင်မှုဖြစ်လိမ့်မယ်ဆိုတဲ့ကောင်းစင်နဲ့channelnewsasia.com မှာ Adam Simpson ရဲ့သုံးသပ်ချက်ကိုလည်းဆက်လက်ပြောပြလိုပါတယ်။ကမ္ဘာပေါ်ကတချို့အစိုးရတွေဟာကျန်းနိုင်ငံတွေအပေါ်သရုပ်အစားလွှမ်းမိုးရေးအတွက်စံတမန်ရေးအရှုပ်ထွေးကိုရှောင်လွှဲပြီးစင်လာစစ်တပ်အစားပုဂ္ဂလိကလူမျိုးရေးအဖွဲ့အစည်းကိုကျယ်ကျယ်ပြန့်ပြန့်အစားထိုးသုံးလာကြတယ်။သရုပ်နိုင်ငံသားတွေယင်းနှင်းမြုံနှံမှုအကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်ဖြစ်စလို့အင်းရှင်ဆွေတောင်ညမှုနှင်းနှင်းစီလီဂျီနဲ့တိုက်ပွဲတွေမှာပါဝင်ဆောင်ရွက်တာလည်းရှိရယ်ရုရှားနိုင်ငံရဲ့ဗာဂနာအဖွဲ့နဲ့အမေရိကန်ရဲ့ဘလက်ဝေါ်တာအဖွဲ့တို့ဟာဒူဘိုင်လောက်ခဲ့ရတယ်တရုတ်လူမျိုးရေးကုမ္ပဏီ၄ခုလောက်လည်းမြန်မာနိုင်ငံမှာရှိနေပြီးသားသူလောက်လာတာဟာဒီအစီအစဉ်ကိုတရုတ်ကတိုးချဲ့လာတဲ့သဘောဖြစ်တယ်ဒီအတွက်ဖြစ်လာနိုင်ပွဲအကျိုးဆက်တွေကတော့စစ်ကောင်စီစင်ပြန်းနေတဲ့မြေပြင်စစ်စင်ရေးတွေမှာပါဝင်လာနိုင်တယ်အဲကြောင့်သူတို့လူတွေထိခိုက်ပြေဆုံးလာလဲရှိလာနိုင်တယ်စီးရီးယားမှာအနာရှင်အဆအဆရာရုတ်တရက်ပြုတ်ပြသွားလို့မျိုးပဲဖြစ်လာနိုင်တဲ့အတွက်ကြောင့်အဆအဆရာကိုကြားကံပြေးခဲ့တဲ့ရုရှားနဲ့အီရန်တို့ကြုံရသလိုမျိုးတရုတ်အနေနဲ့ကြုံရလာနိုင်တဲ့ဆူရာကိုလည်းစဉ်းစားသင့်တယ်လို့ဆမရှင်ကရေးသားထားပါတယ်။စစ်ကောင်စီဟာရုရှားစီကလက်နက်တွေအများဆုံးရရှိနေပေမဲ့အခုတော့တရုတ်စီမှာပုံမှန်ပြီးခေါ်အထားရတဲ့သဘောဖြစ်လာမယ်။စစ်ကောင်စီကိုတိုက်ခိုက်နေရတဲ့သူသဖြင့်တိုင်းရင်းသားလက်နက်ကိုင်အင်အားစုတချို့ဟာတရုတ်ရဲ့အထောက်ပံ့နယ်ပါသွားပြီးစီးပွားရေးအဖြစ်နဲ့တရုတ်နယ်စပ်ထက်ကျန်နယ်စပ်ဒေသဘက်ကိုအယုံစုစိုက်လာကြပဲရှိရယ်မြန်မာနိုင်ငံတွင်မှာနောက်ဆုံးဖြစ်လာနိုင်တဲ့ကိစ္စတစ်ခုကတော့တရုတ်ဆန့်ကျင်ရေးစီကတလင်္ကန်လုံးပုံမကြီးထွက်လာနိုင်ခြင်းရှိရပဲဖြစ်တယ်လို့ဆိုထားပါတယ်ဒီလိုတရုတ်လူမျိုးရေးတွေမြန်မာနိုင်ငံထဲလာချေချတာကိုမြန်မာအင်ဂျင်နီယာတွေဘယ်လိုသဘောထားမလဲဆိုရင်တော့အိန္ဒိယရဲ့ယင်းနှမြုံနှမှုတွေအများကြီးရှိတဲ့ရခိုင်ဒေသမှာတရုတ်လူမျိုးရေးတပ်ဖွဲ့တွေပုံမှန်များပြားလာမှဖြစ်တဲ့အတွက်ဒါကိုစိုးရိမ်နေမယ်။ဘင်္ဂလားဒေ့ရှ်နဲ့ထိုင်းတို့ကလည်းသူတို့နဲ့မြန်မာအရာရှိတွေအာဏာပိုင်တွေတို့ဆူဆွေးနွေးရတဲ့အခါတိုင်းတရုတ်တွေနောက်ကရှိနေမှာတော့လုံးဝကြကြမှာမဟုတ်ဘူး။တခါစစ်ကောင်စီအသက်ဆယ်ရေးကိုတရုတ်ကအရှိန်မြှင့်ပြီးကူညီလာခြင်းအာဆီယံကတော့အလုံးပါဝင်တဲ့နိုင်ငံရေးပြည်လည်မှုရရှိရေးကိုပုံပြီးအလေးထားအထုလာလိမ့်မယ်။မြန်မာနိုင်ငံအခြေပြုပြီးတရုတ်ရဲ့လူမျိုးရေးတိုးမြင့်လာတာကိုတော့ Why
the acting president of Myanmar's NUG is right to prioritize internet politics.
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။နောက်ဆုံးရသတင်းတွေ၊စောင်းမားတွေ၊သတင်းသုံးသပ်ချက်အတွေ့အကြုံမေးမြန်းခန်းတွေနဲ့VOA ရဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအချိန်မီသွားရောက်ကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့မှာလည်းကြည့်ကျင်တဲ့သတင်းတွေကိုရွေးချယ်ပြီးတော့ကြည့်လို့ရပါတယ်။ဒီကနေ့မနက်အစီအစဉ်ပထမပိုင်းကိုဒီမှာပဲရနာပြရစီခင်ဗျာ။မနက်9:00နာရီအထိဆက်ပြီးတော့ထုတ်လွှင့်မဲ့အစီအစဉ်ဒုတိယပိုင်းကိုတော့ဂျိုရုဆလောင်းကနေလူလူမိတ်ဆွေရုပ်သံလိုင်းကကြည့်ရှုနိုင်တဲ့အပြင် Facebook YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေစဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဂျေရုဆလမ်ကနေလူမျိုးမဆွေရုပ်သံလိုင်းကဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇာတ်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့စကြပါမယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်ပြပခတွေပုံမှုကျေပြန့်လာနေတာနဲ့အမျှဒေသအလိုက်ကိုယ့်ရဲ့ရွာပြည်သူတွေကိုကာကွယ်ပေးနိုင်မယ့်နည်းလမ်းတွေကိုစနစ်တကျပို့ပြီးတော့စဉ်းစားပြင်ဆင်ဆောင်ရွက်တင့်တယ်လို့နိုင်ငံရေးနဲ့စီးရီးလိလာသုံးသက်သူပါမောက်ခဒေါ်မီမီဝင်းဘတ်ကပြောပါတယ်အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းအပြစ်မဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်အရသာထိခိုက်တိကျမှုတွေတိုးလာနေတာကိုကုလသမဂ္ဂကလည်းသတိပေးထားပါတယ်အရသာထိခိုက်မှုတွေညှို့နှိုင်းအောင်ဒေသအလိုက်ဘာတွေပြင်ဆင်လှုပ်ဆောင်တင့်တယ်လဲဆိုတာနိုင်ငံရေးနဲ့စီးရီးကြွန့်ကျင်သူပါမောက်ခဒေါ်မီမီဝင်းဘတ်ကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ပြူထွေးကမေးမြန်းထားပါတယ်ခင်ဗျ
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါကျော်မီမီဝင်းဘတ်ရှင် VW အတွက်အချိန်ပေးတာကျေးဇူးအများကြီးတင်ပါတယ်
။မကျေးဇူးတင်ပါတယ်။ကျမမစခင်ပေါ့နော်ပထမဆုံး disclaimer လေးပြောဖို့လိုအပ်ပါတယ်။ကျမအနေနဲ့ဒီနေ့ပြောသွားတဲ့ဥစ္စာတွေအားလုံးကကျမပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါ။ဘယ်အဖွဲ့အစည်းမှကုစားပြီးပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်
။ Okay ပါ။ကျမအဓိကတော့မိမိဘက်ကိုအခုမေးချင်တာကတော့လေမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါလက်လက်ကန်ပြပခါတွေကပို့ပြီးတော့ဆိုးဝါးလာတဲ့အရက်သားတေးတေးထိခိုက်မှုတွေလည်းပို့ပြီးတော့များလာတာရှိနေပါတယ်ကျတော့ဒီစက်တင်ဘာလ18ရက်နေ့ကလောလောလတ်လတ်ကိုပဲကုလသမဂ္ဂကလည်းထောက်ပြသတိပေးတာရှိပါတယ်ဒါကဘာလဲဆိုတော့ဒီ2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်း3နှစ်ကျော်ကာလအတွင်းမှာအသက်ဆုံးရှုံးရတဲ့အရက်သားဦးရေဟာ9000ကျော်ရှိတယ်လို့ပြောပါတယ်ဆိုတော့ဒီထဲမှာအပြစ်မဲ့တဲ့ကလင်းငယ်တွေအများကြီးပါတယ်အမျိုးသမီးတွေလည်းပါတယ်မျိုးသားတွေလည်းပါတယ်ပေါ့လေဆိုတော့ဒီလိုထိခိုက်သိချင်မှုတွေကဒါကဟိုရှေ့လျှောက်မှာလည်းဒီလက်နက်ကင်တိုက်ပွဲတွေကပို့ပြီးတော့ပြင်းထန်လာမယ်ဆိုလို့ရှိရင်ဒီလိုအရက်သားထိခိုက်သိချင်မှုတွေကပို့ပြီးတော့ဖြစ်လာနိုင်မယ်အလားအလာရှိမယ်ဆိုရင်ပြင်ဆင်မှုတွေပေါ့နော်လောလောဆယ်မှာဟိုဘာတွေများအဓိကလုပ်လို့ရတာလဲရှိမလဲရှင
်ဟုတ်ကဲ့โอ้บาเลโลโก้ป้อเนาะโลโก้อะกุเฉยมาเนี่ยไรงาบาเลอะซูมลงอ่ะมาทินซินซ่าดามาเนี่ยไรงาบงเจที่ไหนเนาะดินี่ไม่ผิดไปแม้ละมะเนพันโหโหผิดไหนเนี่ยแล้วพี่รอตูรัวแหละกูสรุปရှင်ตีได้ไดมั้ยอะสิไม่ผิดในญามาแล้วตั้วพี่รอติมนกาตั้วพี่รอทุกข์ไปได้ใช่เลยสรุปโหมาเนี่ยไรป้อเนาะเจยวาไรมิ้วไรอาลงอ่ะรออะกุเฉยมาซะพี่รอดิบงဘုံခိုးလို့မှုပေါ့နော်အဘုံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဘယ်လိုမျိုးကာကွယ်ရမလဲဆိုတဲ့ဥစ္စာ plan ကတော့လိုအပ်လာပြီ you know ဒီလိုလာလို့ရှင်ဘယ်နေရာမှာပုံးရမလဲပေါ့နော်များသောအားဖြင့်ကျွန်တော်တို့ဒီဥစ္စာအတွက်ကကျင်းနေရဘုံခိုးပဲကျင်းနေတူရမလဲဘယ်နားမှာတူရမလဲဒါကတော့ဒီ survey လုပ်ပြီးတော့ဘယ်နေရာမှာအကောင်းဆုံးလဲပေါ့နော်နောက်ပြီးတော့တူးတဲ့အခါမှာလည်းအဲ့ဒီဥစ္စာ camouflage you know မပေါ်လွင်အောင်အပေါ်ကနေပြီးတော့မတိနိုင်အောင်ဆိုပြီးတော့အဲ့လိုမျိုးတွေလုပ်ဖို့လိုအပ်တယ်နောက်ပြီးတော့ပြည်သူတွေကလည်းတခုခုဖြစ်လာပြီဆိုလို့ရှိရင်ဒီနေရာကိုဘယ်လိုသွားရမလဲဘယ်လိုတိတ်သွားရမလဲဘယ်လိုသူတို့မတွေ့အောင်သူတို့သွားရမလဲဆိုတဲ့ဥစ္စာ plan တွေရှိလိုအပ်လာပြီနော်ဆိုတော့တခါတခုလိုမျိုးဖြစ်သွားတယ်ဆိုလူတွေကဟိုပြေးဒီပြေးနဲ့အဲ့ဒါအဲ့ဒီအချိန်မှလည်းသူတို့တော်တော်ဒဏ်ရာရကြတယ်ဆိုအဲ့ဒီဥစ္စာလုပ်နိုင်ဖို့အတွက်လည်းနော်ကျမတို့ဆိုလို့ရှိရင်ဖြစ်နိုင်မယ်ဆိုလို့ရှိရင်ပေါ့နော် practice လုပ်ပါတယ်လေ့ကျင့်ရတယ်နော်မဖြစ်ခင်တည်းကတကယ်ဟိုနင်းဒီဟိုဦးနင်း disaster တိုင်းပေါ့ဗောနော်ဒီလိုမျိုး natural disaster ဒီတဘာဝဘေးအန္တရာယ်မဖြစ်ခင်အဲ့ဒီဆိုတာအများအားဖြင့်ကျမတို့ဟိုဗာလဲဒီ plan အများအားလုပ်ထားတယ်ပြီးလို့ရှိရင်အဲ့ဒီ plan ကိုလူတိုင်းသိအောင်အတွက်ကို announce ဗာလဲ awareness ပေါ့နော် awareness campaign တွေလုပ်ပေးတယ်ပြီးလို့ရှိလို့ရှိရင်အဲ့ဒီဥစ္စာတွေကိုလေ့ကျင့်တာတယ်ဆိုတော့လေ့ကျင်တာပါဆိုတခါတခုဖြစ်တယ်ဆိုလို့ရှိရင်ဒီကထောင်ကနေဖြစ်သွားပြီးတော့ဘယ်တော့မှဘယ်သွားမှမဘယ်လိုစဉ်းစားမှမသိတော့အဲ့ဒီအချိန်မှာလေ့ကျင်တာရယ်ဆိုလို့ရှိရင်ကိုယ့်ရဲ့ body ကအလိုလိုနားလည်ပြီးတော့သွားတာရှိ
ခုချိန်မှာတော့တကယ်ကိုထိရောက်ပြီးတော့မှဆနစ်တကျတဲ့ပြင်ဆင်မှုမျိုးဖြစ်ပေါ်တော့လုံမယ်လို့ထင်ပါတယ်။ကျွန်မဒီပရိဘက်ခဖြစ်တဲ့နေရာတွေကတို့ဒေသခံတွေနဲ့စကားပြောဖြစ်တဲ့အခါမျိုးမှာဆိုလို့ရှိရင်သူတို့စီကကြားရတာသူတို့မှာဘုန်းကူခြင်းတော့ကောင်းကောင်းမရှိဘူးလို့ပြောပါတယ
်။
ဆိုတော့ဒါတွေကြားတော့လေဟိုအရက်သားတာမန်ရက်သားတွေအနေနဲ့ကြတော့သူတို့အနေနဲ့ဘလို့ဆလို့ဘလို့လောက်ရမှန်းသိချင်မှတော့သိကြမယ်ဆိုတော့အဲ့ဒီဒေတာမှာရှိတဲ့သက်ဆိုင်ရာလက်နက်ကိုင်ဖွဲ့စည်းပဲဖြစ်ဖြစ်ဒီရက်ရွာစောင့်ရှောက်နေတဲ့ဖွဲ့စည်းပဲဖြစ်ဖြစ်တော့ပို့ပြီးတော့စနစ်တကျနဲ့ဘလို့အခြေအနေတွေရှိမယ်ဆိုတာကိုတော့သူတို့နားလည်အောင်ရှင်းပြပညာပေးပြီးတော့ကူညီထောက်ပံ့မှုတွေတော့လိုအပ်မယ်လို့ထင်ပါတယ်ကိုယ့်ဘက်မှာရောဒီလိုပြင်ဆင်မှုတွေလုပ်နိုင်တဲ့အနေအထားမရှိနိုင်ဘူးလားရှင်
အဲ့ဒီဥစ္စာတော့ဒါ common sense ပါပဲဒီဥစ္စာတကယ်တော့အားလုံးတစ်ခါတည်းဟိုအခုဆိုလို့ရှိရင်လေးနှစ်ရှိတော့မယ်ဒီဥစ္စာခံစားနေရတာဆိုတော့သူတို့နည်းနည်းပါးပါးသိပါတယ်ဒါပေမဲ့ကိုယ့်ရဲ့ data မှာပေါ့နော်ကိုယ့်ရဲ့ geography နဲ့ပတ်သက်ပြီးတော့အာမြေပြင်နဲ့ပတ်သက်ပြီးတော့ဘယ်နေရာမှာပူကောင်းမလဲဒါကတော့ local လောက်တော့မှရတယ်ကျမဒီကနေပြီးတော့ you know away ကနေပြောလို့မရဘူးဒါပေမဲ့ကျမဗါလဲ principle ပြောနိုင်တာဟိုဟိုဗါလဲသူတို့လေးမြန်မွားကြည့်လိုက်လို့ရှိရင် helicopter ကြည့်လိုက်မတွေ့အောင်နော်ဒါဘလို့ပုံနာရမလဲဆိုအဲ့လိုမျိုး camouflage ပေါ့နော်လုတ်ဖို့လိုအပ်တယ်နောက်ပြီးတော့ bomb က blast ဖြစ်တယ်ဆိုလို့ရှိရင်ဗျကျင်းကျင်းတွေမှာရှိလို့ရှိရင်ဒီဥစ္စာ blast မရှိဘူးပေါ့နော်အာအဲ့လိုမျိုးတွေပေါ့နော်လုတ်လို့ရတယ်လူကျမပြောလို့ရတယ်ဒါပေမဲ့ပို့ပြီးတော့အရေးကြီးတာတစ်ခါတယောက်နဲ့တယောက်နဲ့စီယုံပြီးတော့ပေါ့နော်ဒီ data ကနေက community အနေနဲ့ဘလို့စနစ်တကျလုတ်မလဲဘသူကနေပြီးတော့ဘယ်နားမှာဘလို့ကင်းဆောင်ပြီးတော့ပဲပဲနေရာမှာပဲ you know ဘသူကဘယ်အချိန်မှာကင်းဆောင်မယ်ပြီးလို့ရှင်ညဘက်မှာဆိုပို့တော်မှာဆိုသေးတယ်ညဘက်ကြာလို့ရှင်အာဘသူကအဲ့မှာကင်းမှာသွားဆောင်ပြီးတော့ဘလို့နီးနဲ့ဒီ warning ပေးမလဲပေါ့နော်အဲ့ဒါဒီအဲ့လိုမျိုးစနစ်တွေသူတို့ဗာလဲတိဆောက်ဖို့လိုအပ်တယ
်ပြင်ဆင်မှုတွေလုပ်တဲ့အခါမှာရောဘလောက်များအခက်အခဲတွေရာဘလို့ညံ့ကြုံတွေ့နိုင်ရတာမျိုးရှိနိုင်ပါလဲရှင်
အာတချို့ရပြောတာတော့เนาะသူတို့ကပတ်စံမရှိဘူးပေါ့เนาะငွေကြေးမရှိလို့မလို့အမှန်မှာတော့တော်တော်များများကအလုပ်တဲ့ဥစ္စာကပူပေါင်းဆောင်ရွက်လို့ရှိရင်ကြော်လွားနိုင်တယ်တကယ်ပတ်စံလိုတဲ့ဥစ္စာမဟုတ်ဆိုပါတော့ကျင်းတူးရမယ်ကျင်းတူးရမယ်ဆိုတဲ့ဥစ္စာက you know လူတိုင်းတူးနိုင်တယ်เนาะအဟုတ်တယ်ဗါလဲပစ္စည်းကိရိယာရှိလို့ရှိရင်တော့မြင်မြန်ဆန်ဆန်လုပ်နိုင်တာပေါ့เนาะလွယ်လွယ်ကူကူဒါပေမဲ့လေဒီလူတယောက်ချင်းတယောက်ချင်း taking turn ပေါ့နော်တယောက်နဲ့တယောက်နဲ့ taking turn လုပ်ပြီးတော့ဒီကဒါတူးလို့ရှိလို့ရှင်ရောက်သွားတာပဲ you know အရင်တော့ဆိုဒီလိုပဲတူးတာပဲအရင်တော့ကိရိယာတွေမရှိတော့ဘူးဒီလိုပဲတူးကြတာပဲ right ဆိုအဲ့လိုမျိုးလုပ်လို့ရတယ်နောက် early warning system right early warning ဆိုတာကျွန်မပြောမယ်ဟိုဗာလဲရွာတွေကနေပြီးတော့တမိုင်နှစ်မိုင် away မှာနော်ကင်းဆောင်ရှိတယ် you know အဲ့မှာ take turnright ဒီညမှာဆိုလို့ရှိရင်9နာရီကနေပြီးတော့12နာရီအတွက်တယောက်ကလို့အဲ့ဒီအချိန်မှာတကယ်လို့လေးမြန်တွေးပြီးဆိုလို့ရှိရင်ဘလို့နီးနဲ့အတိပေးမှာလဲ right ဘလို့မျိုး warning ပေးမှာလဲ right တခါလေးကြလို့ရှိရင်ဟိုဗာလဲတခု down ဘုံတို့ဟိုနင်းတို့တခုခုနဲ့ပေါ့နော်အတန်မြန်လို့ဒါမှမဟုတ်လို့ရှိရင်လည်း runner တယောက်ကပြေးရန်အပြေးတော်တဲ့လူတယောက် you know ပြန်ပြီးတော့သွားပြီးတ
ော့
village တဲ့အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေကဘလောက်မှတော့ပတ်စံမလို့ဒါပေမဲ့စဉ်းစားဖို့နောက်ပူပေါင်းဆောင်ရွက်ဖို့လိုတာပေါ့နော်ဒါမိသားစုတစ်ခုတွင်လည်းမရဘူးဒါ community တစ်ခုနဲ့ but taking turn ပေါ့နော်လုပ်ဖို့လိုအပ်တယ်ဆိုတော့ဒီ basic protection measure လို့ပြောတာပေါ့နော်အခြေခံဒီလုံခြုံရေးအတွက်ကိုကအများကြီးရက်ွက်အနေနဲ့အတူတကွလုပ်လို့ရှိရင်အများကြီးလုပ်နိုင
်အဓိကကတော့ဒီ view ဟာပေါ့ဘလို့ပုံစံမျိုးနဲ့ဓာရီကိုတက်နိုင်တယ်လို့ကိုဘကတေချေထိခတ်တေချေမှုရှော့ချနိုင်တယ်ဆိုတော့စနစ်တကျတွေးပြီးတော့ထိရောက်တဲ့နီလန်ပေါ့လုံနိုင်တဲ့ခြေနေတွေရှိနေတာကိုစလုပ်ဖို့ကတော့အရေးကြီးဆုံးအချိန်လို့ထင်ပါတယ
်။ဟုတ်တယ်ဟုတ်ပါတယ်
။အချို့ဒီမြန်မာရေးနဲ့ပတ်သက်ပြီးပြောကြတဲ့လူဆိုလို့ရှိရင်နိုင်ငံတကာအနေနဲ့လည်းအကူအညီပေးဖို့တောင်းဆိုကြတာတွေရှိတယ်။ဆိုတော့နိုင်ငံတကာကနေပြီးတော့အကူအညီတွေရတဲ့အရေးကြီးပါတယ်ဒီချိန်မှာ။ဒါပေမဲ့ဒီချိန်ထဲမှာလည်းတစ်ပိုင်းစလို့ရတာလေးတွေရှိတယ်လို့ထောက်ပြတယ်လို့နားလည်ပါတယ်ရှင်
။အာနိုင်ငံအပြည်ပါလာပြီးတော့အကူအညီပေးနိုင်ရင်တော့ကောင်းတာပေါ့နော်။ဒါပေမဲ့လည်းဒီကျမပြောမယ်ကျမမြန်မာပြည်သူလူထုကတကယ် smart ဖြစ်တယ်။ကိုယ့်ရဲ့ data ကိုကိုယ်အသိဆုံး right ဆိုတော့အဲ့ဒီဥစ္စာတွေကိုအဆုံးချလို့ရတယ်နောက်တယောက်နဲ့တယောက်နဲ့ပူးပေါင်းဆောင်ရွက်ရင်မဖြစ်မရနိုင်မဟိုနေအားလုံးလုပ်နိုင်တယ်ကျမပြောမယ်ဘာလို့လဲဆိုတော့ပြန်ကြည့်လိုက်ဒီ၄နှစ်နာနီးပါးမှာပေါ့နော်ဒီတော်လှန်ရေးကိုပြည်ပတိုင်းကလူတွေကပြောတယ် ဒီဥစ္စာမဖြစ်နိုင်ဘူးဒီစစ်တပ်ကရမ်းကြီးမားတယ်သူတို့မနိုင်နိုင်ဘူးအဲ့ဒီဥစ္စာကိုပြောလိုက်တဲ့ဥစ္စာအခုနိုင်နိုင်အောင်တိုက်နိုင် right ဆိုတော့တယောက်နဲ့တယောက်ပူးပေါင်းဆောင်ရွက်ပြီးလို့ရှိရင် common sense ကိုမှဘာရှိလဲဘာရှိလဲရှိတဲ့ဥစ္စာကိုအသုံးချပြီးတော့တယောက်နဲ့တယောက်နဲ့ဖေးမကူညီပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဒီဥစ္စာတွေကအများကြီးကျော်လွှားနိုင်တယ် right နောက်ပြီးတော့ပြပကိုလည်းပြပေးရမယ်တို့ရရနင်တို့အကူညီတောင်းတယ်ဒါပေမဲ့တို့ကဘာမှမလုပ်ပင်နဲ့ထိုင်ပြီးတော့နေတယ်ဆိုရဲဆိုပြီးပါအကူညီချင်မှာမဟုတ်ဘူးသူပြန်ပေါ်မှာတို့ကတို့လုံနိုင်တဲ့လုတ်ထားပြီးပြီအဲ့ဒီမှာပါနည်းနည်းလေးနောက်ထပ်အကူညီလေးဒီနေရာလေးမှာအကူညီပေးလိုက်မယ်ဆိုလို့ရှိအရန်ကျွန်တော်တို့ပို့ပြီးတော့ဟိုဗါလဲအသက်တွေပို့ပြီးတော့ကဲဆယ်နိုင်တယ်ပေါ့နော်အဲ့လိုမျိုးပြောမယ်ဆိုလို့ရှိရင်တို့တွေကအကူညီပေးခြင်းတယ်ကိုကဘာမှမထိုင်မနဲ့ဩငါတို့ဘာမှမတက်နိုင်ဘူးအကူညီကြပါသနာကြပါဆိုတုံတောင်အဲ့ဒါမလာတတ်ဘူးဒါမဲ့ကိုကပြန်ပြောပါတို့တွေလောက်ထားပြီးပြီဒီလောက်တောင်လောက်ထားပြီးပြီဒီလောက်နိုင်နေတယ်ဒီဥစ္စာကိုနည်းနည်းလေးဒီလောက်လေးနောက်ထပ်အကူညီပေးနိုင်မယ်ဆိုလို့ကျွန်တော်ဒီလောက်မှအော်ဟုတ်ပြီဆိုတော့ဒါဆိုရင်တို့အကူညီရပို့ပြီးတော့အားရှိတာလေးလို့ပြောခြင်
းကျေးဇူးအများကြီးတင်ပါတယ်ရှင်အခုလို့ပြောကြပေးတဲ့အတွက်
ဘဂင်ပြည့်ထွေးတက်ဆက်ပေးကြတာပါအခုတခါတော့တူတဆုံလေအမေရိကန်တခွန်အစီအစဉ်ကိုအလှည့်ပေးကြရအောင်ပါမတန်ဆွမ်းမြင်းစည်းချန်ပီယံတစ်ယောက်ဖြစ်တဲ့ကိုနိုင်လက်ဝင်းအနေနဲ့နိုင်ငံတကာမြင်းစည်းပြိုင်ပွဲတွေမှာဘယ်လိုအခမ်းအနားတွေမှာပါဝင်ရှင်ပြိုင်ခဲ့တယ်လဲမိသားစုနဲ့လုပ်ငန်းခွင်ကြားမှာအချိန်တွေဘယ်လိုမျှဝေသုံးစွဲခဲ့တယ်လဲအမေရိကန်အိမ်မက်တွေအကောင့်တွေဖော်နိုင်ဖို့ဘယ်လိုတွေစူးစမ်းခဲ့ရတယ်ဆိုတာကိုကိုအောင်ကတွေ့ဆုံပြီးတော့ရိုက်ကူးတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာပြည်မှာအဲ့လိုမတမဆွမ်းနေပါတယ်နည်းနည်းဟိုဘယ်လိုပြောမလဲလက်နေတယ်လို့ပါလို့အဲ့လိုစိတ်တက်လေးတွေတော့ရှိတယ်ဗျာဟိုပြိုင်ပွဲဝင်လို့ရှိရင်ကျွန်တော်ကဟိုအတော်ဆုံးဖြစ်ပြီးအရှိဆုံးကမထွက်ရတာတို့နောက်လူကြီးတွေဝင်ကြီးတွေလာပြီဆိုလို့ရှိရင်တို့ကကျွန်တော်ဟိုအဆွမ်းမပြခံဘူးဘာလို့လဲဆိုတော့မင်္ဂလာမရှိဘူးဗျာမတမဆွမ်းတဲ့လူတယောက်ကနောက်တစ်ခုကဝင်ကြီးတွေကမင်းတို့ရှိမှတန်ဆွမ်းတဲ့ကောင်မရှိတော့ဘူးလားကွာအဲ့လိုမျိုးပြောတာစကားတွေကအဲ့ခစ်ကပေါ့ဗျာနည်းနည်းလေးဆိုတော့အဲ့ဒီကလေးတော့ကြော်ဖြက်လာတာလေးရှိတယ်တချို့ဆိုရင်ကျွန်တော်ဆိုရင်ဟိုအဲ့ဟာဘ ෝජ ုတ်ခင်ညခက်ကပေါ့ဘ ෝජ ုတ်ခင်ညခက်ကဦးတန်းရွှေခက်ကပေါ့နော်အဲ့လိုမျိုးနောက်ကျွန်တော်နိုင်မဲ့ဟာတွေကိုအမှတ်နဲ့နိုင်နိုင်ကြီးကိုတိတိကြီးနဲ့ကျွန်တော်ဒုတိယလုပ်ဖြစ်တာတွေလည်းရှိတယ်နောက်တစ်မျိုးကကြတော့တို့ကကာကွယ်ရေးဆိုတော့ဒီကာကွယ်ရေးကနိုင်အောင်နိုင်ရမယ်ဘာလို့ဆိုတော့ကာကွယ်ရေးကဒီအမျိုးသားအားသာပေါ်တော့မှာရွှေတစိ့အများဆုံးရရမယ်ဆိုတော့ကြီးမန်းချက်ရှိတော့ကျွန်တော်တို့ကခက်ရှင်းပြောမယ်ဘလောက်ပဲတော်တော်ပထမကာကွယ်ရေးကိုပေးရတာသိရမလားအဲ့တော့ကိုကဒုတိယနဲ့ဟိုဘယ်လိုပြောမလဲအိမ်မှာငိုပြီးပြန်လာရတာကြီးအများကြီးရှိတယ်ခံစားချက်လေးတွေပေါ့ဗျာဒါပေမဲ့ဒီနိုင်ငံမှာကျတော့အဲ့ဒါမရှိဘူးဗျာတည်ရမလားကျွန်တော်တို့ဘက်မတန်လို့လေတို့အနိုင်မပေးဘူးသူကကျွန်တော်ဟိုကျွန်တော်ဘလောက်စူးစမ်းကျွန်တော်မတော်ရင်တို့အနိုင်မပေးဘူးအတိမဲ့လည်းမပေးဘူးကျွန်တော်တော်လို့ရှိရင်လေတို့ကကျွန်တော်တို့ဘက်မတန်လို့ဆိုပြီးတော့မင်းနဲ့မတန်ဘူးဆိုတဲ့စကားဒီနိုင်ငံမှာမပြောဘူးချင်းလဲဆိုကျွန်တော်ရဲ့ခန္ဓာကိုယ် straight ဖြစ်အောင်ကျွန်တော်ချင်းတယ်မြင်းကလည်းကျွန်တော်ရဲ့ balance ကိုနားလည်အောင်လုပ်တယ်။နောက်မြင်းကိုကျွန်တော်လက်နဲ့မကင်မဲနဲ့ကျွန်တော်ရဲ့ body weight နဲ့မြင်းကလှည့်နေတာအခုကြည့်လိုက်အခုညာဘက်ကိုလှည့်မယ်။ဒီဟာနဲ့ကစားတာကျတော့သူက Spain ပေါ့ဒီဒုတ်နဲ့ဒါ73မေရှိတယ်။ဒါကကျတော့ Garrocha လို့ခေါ်တယ် Garrocha ဆို Spanish တွေက Spain နိုင်ငံလူတွေကဟိုနွားရိုင်းတွေကိုသူတို့ကမြင်းနဲ့စီးပြီးတော့အဲ့လိုဒီဟာနဲ့ထိုးပြီးတော့သူက fight လုပ်တာ။file load of grocha art အဲ့ဒါ became အဲ့ဒါအနုပညာဖြစ်သွားတာပါဗျာအဲ့လိုလှလှလေးကတာတို့အဲ့ဒုံနဲ့ကတာတို့ပါလို့အဲ့ဒါ grocha လို့ခေါ်တယ်ဟိုကျွန်တော်တန်းခုန်တာတော့ jumping လို့ခေါ်တာပါဗျာ show jumping ပေါ့နောက်ပြီးတော့ဟိုကျွန်တော်ပြေးပြီးတော့မြင်းကို slide လုပ်လိုက်တာကြတော့ western ခေါ်တာ western raining လို့ခေါ်တယ် raining ဆိုတာမြင်းကိုကျိုးနဲ့ရက်ခိုင်းတဲ့နီးအဲ့လိုနီးလို့ခေါ်တယ်အဲ့လိုမျိုးနောက်ကျွန်တော်ဟိုမြင်းကိုလှအောင်လှတာတို့ခြေထောက်တွေပါရစတာတို့ပါတို့ကြတော့ dressage အဲ့တော့ကျွန်တော်ယူရိုပနိုင်ငံမှာမြင်းကိုအလှစီးအလှစီးပေါ့မြန်မာလိုပြောရရင်အဲ့လိုမျို
း
ပြင်းစီပြိုင်ပွဲပထမဦးဆုံးကျွန်တော်ဒရက်ဆာကိုကျွန်တော်ပြိုင်တယ်ဒရက်ဆာဆိုတာကျွန်တော်ဒီ European မှာမြန်မာလိုပြောတော့မြင်းအလှစီးတာပေါ့ဗျာမြင်းအလှစီးတာကျွန်တော်ပြိုင်တယ်အဲ့မှာလည်းကျွန်တော် FI ဆိုတော့ International Level မှာကျွန်တော်စုပထမဆုံးရခဲ့တယ်ပြီးတော့ကျွန်တော်အဲ့မှာနောက်ပိုင်းကျတော့ကျွန်တော် Cowboy တွေပေါ့ရိုးရိုးလူနဲ့ပြောမယ်ဆို Cowboy တွေ Western ပေါ့နော် Western မြင်းစီးတဲ့ဟာမှာကျွန်တော်စီးတယ်အဲ့မှာကျွန်တော်စုရအများကြီးရတယ်ခကြီးရကျွန်တော်အခုမြင်းပြိုင်နေဆိုလို့ရှိရင်လာတိုင်းလာတိုင်းမှာမြင်းပြိုင်ပွဲရှိတယ်ဒီလာတိုင်းလာတိုင်းမှာအနည်းဆုံးဆိုရင် Philadelphia မှာရှိတယ် Syracuse New York မှာကျွန်တော်သွားတယ်အဲ့ဒါကျွန်တော်နဲ့ဆိုရင် 3 to 5 hours 3နာရီ5နာရီလောက်ကျွန်တော်ဟိုဘက်မောင်းပါတယ်ကျွန်တော်မြင်းကားကိုကျွန်တော်တပည့်တွေကမြင်းတဲတဲ့ကားနဲ့တဲသွားတယ်ကျွန်တော်ကလေနဲ့သွားတယ်ကျွန်တော်အဲ့မှာမြင်းပြိုင်နေပြိုင်ကြီးပြန်ပါတယ်အခုကြတော့ကျွန်တော်ကမြင်းမာလည်းတရားသူကြီးဖြစ်တယ်ကျွန်တော်ဒီမှာ International Liberty Horse Association ကျွန်တော်ကိုတရားသူကြီးအဖြစ်ကျွန်တော်ခံထားတယ် certify လုပ်ထားတယ်ဆိုတော့ကျွန်တော်အဲ့မှာသူတို့ကျွန်တော်ကပြန်ပြီးတော့အမှတ်ပေးရတယ် judge လုပ်ရတယ်ဒီနိုင်ငံကိုကျွန်တော် immediate နဲ့ကျေးဇူးတင်တယ်ကျွန်တော်အမိမြေကကျွန်တော်မွေးဖွားခဲ့လို့ကျွန်တော်တစ်တလုံးမမေ့သလိုပဲဒီနိုင်ငံရဲ့လူတယောက်ကိုပြုစုပြောထောင်တာကိုလည်းကျွန်တော်အရန်ဟိုဘယ်လိုပြောမလဲကျေးဇူးတင်တယ်ဒါပေမဲ့ don't get me wrong ပြုစုပြောထောင်နေဆိုတာဒီနိုင်ငံကိုကျွန်တော်ဘာမှလာလုပ်ပေးတာမဟုတ်ဘူးဘယ်သူမှလာပြီးတော့ကျွန်တော်ကားနဲ့လိုက်ပို့ပြီးចောင်းပို့ပေးတာမဟုတ်ဘူးဒါပေမဲ့ဘာလုပ်ထားလဲဆိုတော့ဒီနိုင်ငံရဲ့ system ကကိုစူးစမ်းရင်ကိုရမယ်ကိုမစူးစမ်းရင်ကိုမရအောင်စူးစမ်းတဲ့လူတယောက်ကိုလည်းမနှိမ်ဘူးဘာဝါသနာပါဘာပဲကိုအုံတော့မှရှိရှိကိုဘာပဲယုံကြည်မယုံကြည်ဒီနိုင်ငံကအဲ့လိုမျိုးခွင့်ပြုထားတယ်အဲ့ဒါတကူကတော့အမေရိကန်ကိုဒီနေ့ခြေကြအဲ့ဒီ feeling ကချက်ချင်းရတယ်အဲ့လိုမျိုးဒီနေ့ကျွန်တော်ဒါကျွန်တော်ဒီနေ့အောင်မြင်လို့ပြောတဲ့စကားလည်းမဟုတ်ဘူးဟိုမအောင်မြင်လဲကျွန်တော်ဒီစကားပြောမှာဒီနိုင်ငံဒါပဲကိုမအောင်မြင်တာအောင်မြင်တာကိုအသုံးမကျလို့ကျန်တာဒီနိုင်ငံရန်ရန်ကောင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA စနေနေ့မနက် season တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်အလှည့်ရောက်ပါပြီ။ကမ္ဘာမှာမြေရှားတတ္ထုထုတ်လုပ်မှုတက်တရလိုက်တဲ့မြန်မာကမ္ဘာမှာပြီးတော့ကမ္ဘာမှာစံချိန်တင်လောက်အောင်မြေရှားတတ္ထုအများဆုံးထုတ်တဲ့တရုတ်နဲ့ထုတ်လုပ်မှုပြင်ဆင်လိုက်တဲ့ထိုင်းနိုင်ငံတွေမှာမြေရှားတတ္ထုကိုဘယ်လိုတူးဖော်နေကြပါသလဲ။ဩစတြေးလျနိုင်ငံတတ္ထုရှာဖွေတူးဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါက်ကင်မြို့သက်ကမေးမြန်းပြီးတော့ဒီတစ်ပတ်အသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာသူလောလောဆယ်တော့မြေရှားတတ်သူကကချင်ပြည်နယ်ဘက်မှာပဲတူနေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံရဲ့ဒီအိမ်ကြီးချင်းတွေပေါ့နော်ဒီထိုင်းလို့တရုတ်တို့အဲ့မှာမြေရှားတတ်သူတူတာနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံနဲ့လည်းရှင်ပြီးတော့ပြောပြပေးပါဆရာဗမာနိုင်ငံရဲ့အလားအလာပေါ့နော်သူတို့ဒီမှာတက်မိုင်းတွေကလက်ရှိတူနေကြတာဆို
ထိုင်းနိုင်ငံကဘူမိဗေဒပညာရှင်တွေကမြေရှားတတ်ထုရှာဖွေရေးကိုစနစ်တကျလုပ်ထားတာကျွန်တော်တွေ့ရပါတယ်။တနင်္လာရီကမ်းမြောင်ဒေသရဲ့အရှိတ် ူထိုင်းနိုင်ငံထဲမှာသူတို့တွေကဒီမြေရှားတတ်သူတိုက်တွန့်နိုင်တဲ့နေရာတွေကိုတတ်မှတ်ခဲ့ကြတယ်ဘယ်လိုလဲဆိုရင်မူရင်းတတ်သူတိုက်တွေတွေးကြည့်မဲ့နေရာနောက်ပြီးတော့ secondary မှာမှကျွန်တော်တို့ဒီ iron absorption ပေါ့လေအဲ့လိုတတ်သူတိုက်တွေတွေးနိုင်မဲ့နေရာနောက်က placer နောက်ပြီးတော့ချောင်းနေမြောင်းနေတဲ့မှာတွေးတဲ့ sediment နေတဲ့မှာတွေးရမဲ့နေရာနောက်တစ်ခါကျွန်တော်တို့ဒီကမ်းခြေအနေဒီထဲမှာ beach sand ပေါ့ beach deposit နေရာနောက်ကသူတို့ရေထဲမှာကိုသူတို့တတ်မှတ်ထားတဲ့နေရာတချို့သူရပါတယ်ဒီ offshore အဲ့မှာ rare deposit တွေကိုအကြီးကျယ်တင်လို့ရှာတာတွေ့ရပါတယ်အဲ့ဒီလိုပုံစံမျိုးကျွန်တော်တို့နိုင်ငံမှာလည်းပဲတော့လုပ်လို့ရနိုင်တယ်လို့ကျွန်တော်ယူဆဒီတနင်္လာရီကမ်းမြောင်းဒေသနောက်ပြီးတော့မှကျွန်တော်တို့ဒီ granite တွေရှိတဲ့တောက်လျှောက်ပေါ့လေမြောက်ဖက်ကျွန်တော်ဒီမိုးကုတ်တပိတ်ချင်းအိုက်ပဝန်းကျင်တိကရနိုက်တွေကိုအဲ့လိုလေ့လာပြီးတော့မှကျွန်တော်တို့ဒီဒေရှားတတ်သူတိုက်တွေ့နိုင်မဲ့နေရာတွေကိုကျွန်တော်ဖော်ထုတ်နိုင်ပါလိမ့်မယ်။ကြောက်တဲ့ထဲမှာရေထဲမှာနောက်ပြီးတော့မှဂျေမွားစာလီထဲမှာနောက်ပြီးတော့မြေချောင်းတွေထဲမှာနောက်ပြီးတော့မှ beach ပေါ့လေတနင်္လာရီကမ်းမြောင်းတစ်လျှောက်တွေ့နိုင်ပါလိမ့
်။တရုတ်ပြည်ဘက်မှာဆက
်တရုတ်ပြည်ဘက်မှာတော့သူတို့တွေကဘာလဲဆိုရင်အဓိကအားဖြင့်တော့မြေရှားတတ်သူတိုက်အဓိကအဲ့မှာဆိုရင်ကာဗွန်ဒိုက်ဆိုက်ဆိုတဲ့မီးတဲ့ကြောက်ကြတယ်သူမတွေ့ထားတယ်နောက်ပြီးတော့မှကျွန်တော်တို့ဒီပေါ့ iron absorption အဲ့ဒီအရလည်းပဲသူကတော်တော်ကြီးတွေ့ထားတယ်ပြီးတော့သူတို့တွေကလည်းပဲအဲ့ဒါတွေကိုတူးနေကြပါတယ်အဲ့ဒီ iron absorption ဆိုတဲ့ကြောက်ကြည်မွားခြင်းကြောင့်ဖြစ်ပေါ်လာတဲ့ရှင်ထဲမှာတွေ့ရတဲ့မြေရှားတတ်သူတိုက်တွေရတော့ကျွန်တော်တို့နဲ့တစ်ဆက်တည်းရှိပါတယ်အဲ့ဒါတွေကသူတို့တော်တော်များများရှိနေတာကိုတွေ့ရပါတယ
်ဟုတ်တရုတ်ကဒီမြေရှားတတ်သူထွက်တာတွေကဗမာနိုင်ငံကလို့ပြောပါတယ်ဆရာ
ဆိုတော့အဲ့အနေထားလေးနည်းနည်းပြောပြပေးပါဆရာ။မြန်မာပြည်ကနေပြီးတော့မြေရှားတပ်ထုတ်တိုက်ကအဓိကအဖြစ်တော့ကျွန်တော်တင်လာတော့ဒီတရုတ်ပြည်ကိုထုတ်လုပ်ပါတယ်။တရုတ်ပြည်ကိုကျွန်တော်တို့တင်ပို့တယ်။ဒီကချင်ပြည်နယ်ကနေပြီးတော့ဒီတော့အဲ့ဒီကတရုတ်ကမှသူတို့ market လုပ်တယ်ပေါ့ကျွန်တော်တို့အဲ့လိုတင်ပါတယ်။ပြီးတော့မြန်မာပြည်မှာမြေရှားတပ်ထုတ်တိုက်ကဘယ်လောက်ထုတ်တယ်ဆိုတာကိုတော့ကျွန်တော် record ရှိပါတယ်။အဲ့ဒါတွေကတချို့scientific record တွေလောက်ထားကြတယ်မြန်မာပြည်ကဘယ်လောက်ထုတ်တယ်ဆိုတော့ကမ္ဘာပေါ်မှာမြန်မာပြည်ကနေပြီးတော့ရေရှားတတ်သူတိုက်ဟာတတိယအများဆုံးထုတ်တာကိုကျွန်တော်တွေ့ရတယ်တနည်းအားဖြင့်ဆိုလို့ရှိရင်သူ့ရဲ့ record အရာကြည့်မယ်ဆိုရင်ကျွန်တော်တို့ဒီ2018ခုနှစ်မှာရေရှားတတ်သူတိုက်တန်ချိန်ဟာဆိုရင်19,000အဲ့ရမှာစဉ်းစဉ်2020မှာဆိုရင်31,0002021ခုနှစ်မှာ35,000တန်ချိန်ရှိပြီးတော့2022မှာတော့တန်ချိန်နည်းနည်းကျသွားတယ်10,000ရှိပြီမနစ်ကတော့တန်ချိန်ပြန်ပြီးတော့တက်လာပြီးတော့2023မှာပေါ့38,000ဒီချိလာတာကိုတွေ့ရပါတယ
်မြန်မာနိုင်ငံမှာတွေ့ရတဲ့ဒီမြေရှားတတ်တူတိုက်မျိုးစားဘယ်လိုပုံစံမျိုးလဲပြောပြပေးပါစေ
မြန်မာပြည်မှာရှိတဲ့မြေရှားတတ်တူတိုက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီမြေရှားတတ်တူတိုက်က2မျိုးရှိတယ်တစ်ခုကတော့ဘာလဲဆိုရှင်ပေါ်ပါတဲ့မြေရှားတတ်သူတခုကတော့လေးလံတဲ့မြေရှားတတ်သူ light rare earth element heavy rare earth element အဲ့ဒီနှစ်ခုမှာပေါ်ပါတဲ့မြေရှားတတ်သူတိုက်ကကဘာကြီးမှာပေါ်များတယ်ဒီလေးလံတဲ့ heavy rare earth element ကကဘာပေါ်မှာရှားတယ်ရှားတဲ့အတွက်ကြောင့်လည်းသူတို့ရဲ့တန်ဖိုးကပိုကြီးတယ်ကံကောင်းရင်တော့မြန်မာပြည်မှာထွက်တဲ့မြေရှားတတ်သူတိုက်ကအင်ပဒဈေးကြီးတဲ့heavy မြေရှားတတ်သူတိုက်ဖြစ်နေပါတယ်။နှစ်မျိုးထွက်ပါတယ်။ Dibrosian နဲ့ Darbian ။နော်။အဲ့နှစ်မျိုးထွက်ပါတယ်။ Dibrian, Darbian ။အဲ့နှစ်မျိုးစလုံးကအဲ့ကချင်ပြည်နယ်ကနေထွက်ပြီးတော့မှသူတို့ရဲ့တန်ဖိုးကအင်မတန်ကြီးမားပါ။ဒီခုနကကျွန်တော်ပြောခဲ့တယ်တစ်နှစ်မနစ်ကဆိုရင်38,000။အဲ့ပြန်မပြရနေပြော။ဒီ Dibrosian နဲ့ Darbian outside မြေရှားတတ်သူကိုထုတ်ခဲ့တယ်။အဲ့ဒီ2023မရှိတဲ့သူတို့အနှမျိုးရဲ့တန်ဖိုးကဘယ်လောက်ရှိတယ်ဆိုရှင်ကျွန်တော်တို့ဒီပေါ့ Dibrosian ဆိုရင်တန်ကို US ဒေါ်လာ38,000ရှိပါဒါက Dibrosian နောက်ပြီးတော့မှာ Darbian ရဲ့တန်ဖိုးဟာ US ဒေါ်လာတန်ကို 1.1 million ရှိပါတယ်ဒီတော့ကျွန်တော်ကတော့ပြောခဲ့တယ်မနစ်ကထုတ်တာဒီ38,000တန်ချိန်ရှိတယ်အဲ့ဒါကိုအနေဆုံး Dibrosian ဒီပေါ့ဒီတန်ဖိုးနဲ့ပဲတွက်မယ်ဆိုရင် မနှစ်ကဆိုရင်အနည်းဆုံးက14ဘီလီယံတန်ဖိုးရှိတဲ့မြေရှားတပ်ထုတိုက်ကိုမြန်မာပြည်ကနေထုတ်တယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်။သူအထက်မှာဒါလည်းပဲဆက်ပြီးမှထုတ်နေပါလိမ့်မယ်။ဒါတရားကဘာလဲဆိုရင်ကမ္ဘာပေါ်မှာဆိုရင်ကျွန်တော်တို့မြန်မာပြည်ကထုတ်လို့မှုကကမ္ဘာထုတ်လို့မှုရဲ့17ရာခိုင်နှုန်းတော့ရှိပါတယ်။တရုတ်နဲ့ဒီပေါ့ USA ကပြီးရင်မြန်မာပြည်ကတတိယအများဆုံးမြေရှားတပ်ထုတိုက်ထုတ်ခြင်းဖြစ်ပါတယ်။
ဒါမဲ့ဒါတရားဝင်ထုတ်တာမဟုတ်ဘူးနော်။တရားဝင်ဗမာပြည်ကအစိုးရကျန်းဒီလိုရောင်းတာမျိုးမဟုတ်ဘူးပေါ့နော်
။မဟုတ်ဘူး။ဒါတော့သူတို့နေဇက်ကနေပြောဂုံကူးတမ်းမှုလို့ကျွန်တော်ထင်တာပဲ
။ဒေါက်တာဦးအောင်ပါပါ2023မှာကမ္ဘာတစ်လွှာမြေရှားတပ်ထုထုတ်လုပ်မှုကိုကြည့်ရင်အိန္ဒိယတရုတ်က68ရာခိုင်နှုန်းကျော်နဲ့ပထမဖြစ်ပြီးအမေရိကန်က12ရာခိုင်နှုန်းကျော်နဲ့ဒုတိယမြန်မာက17ရာခိုင်နှုန်းနီးပါးနဲ့တတိယထုတ်လုပ်ပါတယ်။နောက်အိန္ဒိယတနိုင်ငံဖြစ်တဲ့ထိုင်းကတော့2ရာခိုင်နှုန်းကျော်နဲ့ပြင်ဆင်မှဖြစ်ပြီးအိန္ဒိယက1ရာခိုင်နှုန်းနီးပါးနဲ့ဆက်ထမထုတ်လုပ်တယ်လို့ statista.com မှာဖော်ပြထားပါတယ်။မြေရှားတပ်တူကိုမြန်မာမှာဘယ်နေရာတွေကနေဘယ်လိုထုတ်နိုင်လဲဆိုတာကိုဆက်ပြီးတင်ပြပေးပါမယ်။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Bloomberg အပြရောက်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပိအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
VOA စနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးလို့တဲ့ထူးခြားသတင်းတွေလည်းပေးပို့လို့ရတယ်ဆိုတော့သောတာရှင်တွေနဲ့ VOA ရဲ့ email address bamis@voanews.com ကိုလိပ်မှုပြီးတော့စာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားပြီးတော့ဆက်သွယ်နိုင်ကြပါတယ်ခင်ဗျာ။အစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာ။အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အရေးကိုရှောင်လွှဲနိုင်ရေးအတွက်အောက်လွှတ်တော်ကအစိုးရအသုံးစဥ်ဥပဒေကြမ်းကိုအတည်ပြုလိုက်ပြီးတော့အထက်လွှတ်တော်ကိုပေးပို့လိုက်ပြီးဖြစ်ပါတယ်။အခုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့အစိုးရအသုံးစဥ်ဥပဒေကြမ်းဟာဆိုရင်လာမယ့်နှစ်မတ်လအလယ်ပိုင်းအထိအစိုးရလုပ်ငန်းတွေလည်ပတ်နိုင်မှာဖြစ်ပါတယ်။အထက်လွှတ်တော်အနေနဲ့အခုအမေရိကန်စံတော်ချိန်ညသကောင်မတိုင်ခင်အထိဒီဥပဒေကြမ်းကိုအတည်ပြုမပြုဆုံးဖြတ်ဖို့အချိန်ရမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံမြို့တော်ကီဖ်မှာတောက်ကြနေမနက်အစောပိုင်းကရုရှားကပထမဒုံးကြီးအများပြားပြစ်ခတ်ခဲ့ပြီးတော့အ ਨੇ စုံလူတအူးတည်ဆုံးပြီးနိုင်ငံသားတန်ယုံ6ခုနဲ့မြို့တော်ရဲ့အလဲဘိုကတက္ကသိုလ်တစ်ခုပျက်စီးသွားတယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။အမေရိကန်နိုင်ငံယူတာပြည်နယ်ကမိခင်နယ်ကလေး3ဦးနေအိမ်မှာတပ်ဖြတ်ခံရတဲ့မိသားစုဟာမြန်မာနိုင်ငံကအကြမ်းဖက်မှုတွေကနေထွက်ပြေးပြီးအမေရိကန်ကိုဒုက္ခသည်အဖြစ်ရွှေ့ပြောင်းအခြေချလာသူတွေဖြစ်ကြောင်းဆွေမျိုးတွေကိုကိုးကားပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်။ယူတာပြည်နယ် Solid City စင်ကြေဘုံဝက်စ်ဖယ်လီမြို့ကနေအတွင်းမှာခင်မုန်းဖြစ်သူကဇနီးနဲ့ကလေး၃ယောက်ကိုတနက်နေ့ပြစ်တက်ခဲ့ပြီးတော့ကိုယ်တိုင်လည်းအဆုံးစီရင်သွားဖွယ်ရှိကြောင်းဒေသရဲတပ်ဖွဲ့ကဗရူးနေမှာထုတ်ပြန်ခဲ့တာပါ။နောက်ဆုံးရသတင်းကြေညာကိုပြောပြပေးခဲ့တာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါရစေခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုအဖြစ်တာဝန်ယူသူကမက်ခင်ဖြူထွေးဖြစ်ပါလေ။ရုပ်သံထွေးတာကတော့ James Smith ပါခင်ဗျာ။ View American တန်ရဲ့ဒီနေ့ဒီဇင်ဘာ27ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာပါ။ VOA ကိုအခုလိုကြည့်ရှုနားတော်တာဆင် गत တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူတည်သားတွေတောက်ကပေါင်းပါခင်ဝကြလို့ကျမ်းမှာရှင်းလင်းနိုင်ကြပါစေခင်ဗျာ။